ရခိုင်ဒီမိုကရေစီအဖွဲ့ချုပ် ALD ပါတီအနေနဲ့ပြည်အောင်စုရွေးကောက်ပွဲကော်မရှင်ကပါတီစီရင်စရာတွေစစ်ဆေးခံမယ်ဆိုတာကိုလက်မခံနိုင်ဘူးလို့ညင်းပယ်လိုက်ပါတယ်။အခုလက်ရှိကော်မရှင်ဟာရွေးကောက်ပွဲအစိုးရကဖွဲ့ထားတာမဟုတ်ဘဲအာဏာသိမ်းစစ်ကောင်စီကဖွဲ့ပေးထားတာကြောင့်လို့ပြောပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုငင်းချမ်းပြောပြပေးပါဦးခင်ဗျာ
။ရခိုင်ဒီမိုကရေစီအဖွဲ့ချုပ် ALD ပါတီကိုမတ်လ10ရက်နေ့နောက်ဆုံးထားပြီးပြည်내ရွေးကောက်ပွဲကော်မရှင်ရုံးမှာပါတီစီရင်စရာတွေလာရောက်အစ်စ်ခံမှုတက်ဆိုင်ရာအာဏာပိုင်တွေကအကြောင်းကြားထားတာပါ။ ALD အနေနဲ့ကော်မရှင်ကိုတွားရောက်အစ်စ်ဆေးမခံဘူးလို့ပါတီအနေနဲ့ဆုံးဖြတ်လိုက်တဲ့အကြောင်း ALD ပါတီပြောခွင့်ရဦးမြတ်ထွန်းကပြောပါတယ
်။ကျွန်တော်တို့ကနေပြီးတော့ပြန်ပြီးတော့ကျွန်တော်တို့အကြောင်းမပြောဘူး။ဒါပေမဲ့ကျွန်တော်တို့အစီအွေမှာတော့ဆုံးဖြတ်ချက်တော့ရှာရတယ်။ဟုတ်ကဲ့ကျွန်တော်တို့ကတော့ပါတီကိုအရေးယူမယ်ဆိုလို့ရှိရင်လေယူဘာမှမတက်နိုင်ဘူးပေါ့။ဘာလို့ဆိုသူတို့ကလည်းသူတို့လောက်ပဲဖြစ်မှသူတို့လောက်တာတော့ကျွန်တော်တို့ပါတီနေရာနေရာတော့ဟာစွာရောက်ပြီးတော့စစ်စစ်မခံဘူးဆိုတော့အဲ့လိုဆုံးမကြရဘူ
းမြန်မာနိုင်ငံမှာစစ်တပ်ကရွေးကောက်ပွဲမှာမဲမတမာမှုတွေရှိခဲ့တယ်ဆိုတဲ့အကြောင်းပြချက်နဲ့အာဏာသိမ်းပြီးနောက်ပိုင်းအသိဖွဲ့စည်းထားတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပါတီတွေရဲ့ငွေစင်းစရာတွေကိုစစ်ဆေးနေတာဖြစ်ပါတယ်ဒါပေမဲ့လည်းလက်ရှိပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကစစ်ကောင်စီကဖွဲ့စည်းထားတဲ့ရွေးကောက်ပွဲကော်မရှင်ဖြစ်တာကြောင့်အယုံကြည်မရှိဘူးလို့ရခိုင်ဒီမိုကရေစီအဖွဲ့ချုပ်ALD ပါတီပြောခွင့်ရဦးမြတ်ထွန်းကပြောပါတယ
်ရွေးကောက်တင်ပြောခံတဲ့အစိုးရတစ်ခုရဲ့ယူဝီစီဒီမဟုတ်တဲ့ခါကျတော့ကျွန်တော်ကလည်းအဲ့ဒါလေးလေးလောက်ကျွန်တော်ကြောချင်တယ်။ဘာလို့ဆိုတော့မှန်ကတော့ကျွန်တော်ရွေးကောက်ခံတဲ့ဟိုရွေးကောက်ခံတဲ့ဝန်နဲ့တက်လာတဲ့အစိုးရဆိုလို့ရှိရင်တော့ကျွန်တော်ကဒီဟိုမျိုးဖြစ်တယ်။ဒါပေမဲ့အခုဒီလိုပုံစံမျိုးဆိုလို့ကြည့်အစားလုံးကလည်းကျွန်တော်ကဒီ UEC နဲ့ပတ်သက်ပြီးတော့လည်းကျွန်တော်ရွေးကောက်ဟိုကံမဟုတ်တဲ့အစိုးရမဟုတ်အစိုးရမဟုတ်တဲ့အတွက်ကြောင့်ကျွန်တော်လည်းနည်းနည်းရယုံနည်းနည်းရယုံရှိဘူးဆိုတဲ့ကောင်မျိုးကျွန်တော်ပြောချင်ပါတယ
်ရခိုင်ပြည်နယ်အတွင်းဩဇာကြီးတဲ့ရခိုင်မျိုးသားပါတီ ANP ပါတီကတော့အာဏာသိမ်းကစားပြီးခဲ့တဲ့2021ခုနှစ်ကတည်းကပါတီစင်းစရာတွေကော်မရှင်မှာအစ်စ်ဆေးခံခဲ့ပြီးပြီလို့သိရပါတယ်မြန်မာတပီလုံးနဲ့ဆိုရင်အာဏာသိမ်းခံရတဲ့အစိုးရအဖွဲ့ရဲ့ပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD နဲ့ရှမ်းပြည်နယ်မှာဩဇာအကြီးဆုံးပါတီရှမ်းတိုင်းသားများဒီမိုကရေစီပါတီတို့ကလည်းကော်မရှင်မှာတွားပြီးပါတီစီရင်စရာစစ်ဆေးဖို့ဆိုတာကိုမလိုက်နာခဲ့ပါဘူးဒီပါတီနှစ်ခုစလုံးအနေနဲ့မတ်လ9ရက်နေ့နောက်ဆုံးထားပြီးလာရောက်စစ်ဆေးမခံဘူးဆိုရင်နိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေနဲ့အရေးယူသွားမယ်လို့ကော်မရှင်ကတတိပေးထားပါတယ်ဘလို့တတိပေးပါစေသူတို့အနေနဲ့ကော်မရှင်ကိုတွားပြီးပါတီစီရင်စရာအစ်စ်ခံဖို့မရှိဘူးလို့SNLD အထွေထွေအတွင်းရေးမှူးဆိုင်းလိတ်ကပြောပါတယ
်ကျွန်တော်ကလည်းသုံးချက်ထားပြီးသားလीအဆင်မခံဘူးဒီနေ့ကြော်ပြီးတော့မှလည်းကျွန်တော်ဆုံးချက်မှာပေါ့နော်ဒီနေ့ကြော်သေးတယ်နဲ့ကျွန်တော်ဆုံးချက်လို့မရတော့ပါဘူးကျွန်တော်သဘောထားတော့အရင်ဆုံးချက်ထားတဲ့အတိုင်းပါပဲ
အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနေနဲ့ကတော့2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ဆေးအာဏာသိမ်းပြီးနောက်ပိုင်းမှာပါတီဥက္ကဋ္ဌဒေါက်ဆန်းစုကြည်ဒုဥက္ကဋ္ဌတွေဖြစ်တဲ့ဦးဝင်းမြင့်နဲ့ဒေါက်တာဇော်မြင့်မောင်တို့အပါအဝင်ပါတီဗဟိုအလုံးမှုဆောင်အယောက်20နီးပါးအဖမ်းခံထားရတာနောက်ပြီးပါတီစီရင်နေကိုင်းတွယ်ဆောင်ရွက်နေတဲ့ပါတီဗန္နာရေးမှူးတူဦးဖြစ်တဲ့ဦးသိန်းဦးဟာလည်းဖမ်းဆီးခံထားရတာအပြင်စီရင်နေထိန်းသိမ်းထားတဲ့ပါတီရုံးချုပ်ကိုလည်းဖျက်ဆီးခံထားရတာမို့ပါတီငွေစည်းစစ်ဆေးခံဖို့ဆိုတာအခက်အခဲအများကြီးရှိတယ်လို့အမိမဖော်လိုတဲ့ပါတီလူလက်ပိုင်းခေါင်းဆောင်တူက VOE ကိုပြောဆိုထားတာရှိပါတယ်စစ်ကောင်စီကအသည့်ဖွဲ့စည်းထားတဲ့ရွေးကောက်ပွဲကော်မရှင်အနေနဲ့မြန်မာနိုင်ငံတွင်းကပါတီငွေစည်းရင်းတွေကိုစစ်ဆေးနေတဲ့ကိစ္စမှာနိုင်ငံရေးပါတီ62ပါတီရှိတဲ့အနက်လက်ရှိမှာ85ပါတီကိုစစ်ဆေးမှုတွေဆောင်ရွက်ပြီးပြီလို့ကော်မရှင်ဘက်ကထုတ်ပြန်ထားပါတယ်ခင်ဗျာ